မြန်မာစစ်တပ်ဟာရခိုင်နဲ့ချင်းပြည်နယ်တွေမှာအရက်သားနဲ့လက်နက်ကင်မခွဲခြားပဲပုံကျဲတိုက်ခိုက်နေပြီးကလေးငယ်တွေအပါအဝင်အရက်သားတွေကိုတပ်ဖြတ်နေတယ်လို့လူ့အခွင့်အရေးအဖွဲ့ Amnesty International ကဗုဒ္ဓဟူးနေ့ကပြောပါတယ်။မလာနဲ့ April လအတွင်းလူဒတာစင်ကျော်တိဆုံးခဲ့ရတဲ့ချင်းပြည်နယ်တွေကရွာအများအပြားကိုပုံကျဲတိုက်ခိုက်ထားတာကိုဖော်ပြနေတဲ့အထောက်အထားသစ်တွေကို Amnesty International အဖွဲ့ကစုဆောင်းရယူနေတယ်လို့လည်းဆိုပါတယ်။တိဆုံးသူအများစုကဗုဒ္ဓဘာသာဝင်တွေဖြစ်တယ်လို့ခရီးယန်လူတွေစုတချို့လည်းပါဝင်ကြောင်းရိုဂျာရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့သတင်းတွေကိုလည်းသတိပြုမိကြောင်းလည်းပြောပါတယ်။လက်တလောမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ A အကြားတိုက်ပွဲတွေပြင်းထန်လာခြင်းအတွက်မှာအခုလိုဆက်ဆွဲချက်တွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဒါအပြင်ဇူလကလေးကအင်တာနက်တွေဖြတ်တောက်ထားခံရတဲ့မြို့နယ်တွေမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့စစ်ရဇဝတ်မှုတွေကျူးလွန်မှုရှိမရှိကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့စုံစမ်းစစ်ဆေးပေးဖို့ကိုလည်း Amnesty International အဖွဲ့ကတိုက်တွန်းထားပါတယ်။နိုင်ငံတကာတလေထုံတမ်းဥပဒေအရအရက်သားနဲ့လက်နက်ကင်မခွဲခြားဘဲတိုက်ခိုက်လို့အရက်သားတွေတိဆုံးတဲ့အခါမှာစစ်ရဇဝတ်မှုအဖြစ်ယူဆပါတယ်။လောလောဆယ်မှာတော့လွန်ခဲ့တဲ့3နှစ်ကမြန်မာစစ်တပ်ကနေပြည်တော်ရှင်းလင်းပွဲတွေလုပ်ခဲ့တာကြောင့်ရိုဟင်ဂျာတွေထွက်ပြေးခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာတရားရုံး ICJ ကမြန်မာအစိုးရပေါ်စုံစမ်းစစ်ဆေးမှုတွေပြုလုပ်နေစေဖြစ်ပါတယ်။မြန်မာအစိုးရကရိုဂျာ၃ခုလက်မခံသလိုအဲ့ဒီအဖြစ်အပျက်ဟာအာဆာလို့ခေါ်တဲ့ရိုဂျာလက်နက်ကင်တပ်တွေရဲ့တိုက်ခိုက်မှုကိုပြန်လည်တုံ့ပြန်ဖို့လိုအပ်လို့ဖြစ်ပွားရတာလို့လည်းကောက်ွယ်ပြောဆိုထားပါရခင်ဗျာ။